Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေမောပန်းပြေးကြပါလေခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ဖေဖော်ဝါရီ28ရက်စနေနေ့ညနေခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00တိလိုင်းဒိုမီတာ19.25ဒိုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်မကတော့ဆွေမြတ်မှုပါရှင်ရုရှားနိုင်ငံကအတိုက်ခံကောင်းဆောင် Boris Nemtsov အသက်ခံခဲ့ရတဲ့အပေါ်မှာကမ္ဘာကောင်းဆောင်တွေပြည်တင်တုံ့ပြန်နေကြပါတယ်မြန်မာနိုင်ငံကဝါရင်နိုင်ငံရေးသမားကြီးသခင်တင်မြတ်ဟာအသက်62နှစ်မှာကွယ်လွန်သွားပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကိုကန့်ဒေသတိုက်ပွဲတွေတင်းငိမ့်စပြုလာပြီလို့မြန်မာစစ်တပ်ကပြောလာချိန်မှာအပြည့်ရရေးဆွေးနွေးဖို့အသင့်ရှိတယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောလိုက်ပါတယ
်ကျွန်တော်အတိအကျဒီတစ်ခါအိမ်ပြန်လာခြင်းဖြစ်ပါတယ်ခင်ဗျာအဲ့တော့ဆွေးနွေးတာကတော့ကျွန်တော်အချိန်မရွေးပါပဲခင်ဗျာအဲ့တော့ဒီအတိအကျကတော့ဒီတက်မတော်ခဲ့ရပ
ါဒီအကြောင်းတွေကိုသတင်းတွေအပြီးတင်ဆက်သွားဖို့ရှိသလိုပညာရေးဥပဒေပြင်ဆင်မဲ့ကျောင်းသားတပိတ်စစ်ကြောင်းဟာလည်းမကြာခင်မှာသူတို့ရဲ့တပိတ်စစ်ကြောင်းကိုပြန်ဆမယ်လို့ပြောလိုက်ပါတယ်ဒါအတူအလုသမားတွေအခြေခံလောက်ခလာစာတိုးပီးပြဿနာတွေကိုလည်းတင်ပြပေးဦးမှာပါအဲ့ဒါတွေမတိုင်ခင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့ထဲမှာဒီအတိုက်ခံကောင်းဆောင် Boris Nemtsov တောက်ချနေတော့ကအသက်ခံခဲ့ရတဲ့အပေါ်မှာယူကရိန်းသမ္မတ Petro Poroshenko ကအပြစ်တင်လိုက်ပါတယ်ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ရုရှားသမ္မတ Vladimir Putin အပေါ်ဆန့်ကျင်ကြဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မှာ Boris Nemtsov အသက်ခံခဲ့ရတာပါ Mr. Nemtsov ဟာယူကရိန်းနဲ့ရုရှားကြားကပေါင်းကူတရားဖြစ်တယ်လို့သမ္မတ Poroshenko ကပြောပါတယ်တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့သမ္မတပူတင်ကိုစန့်ကျင်ချီတဲ့ဆန္ဒပြပွဲမှာမော်စကိုမြို့သူမြို့သားတွေပါဝင်ကြဖို့အတွက်မစ္စတာ Nemtsov ကရုရှားကဒီ Echo Moscow Radio ပေါ်ကနေတိုက်တွန်းပြောကြားခဲ့ပြီးနိုင်ပိုင်းအကြာမှာပဲမော်စကိုမြို့လယ်မှာတနက်နေ့ပြစ်သက်ခံခဲ့ရတာဖြစ်ပါတယ်အခုလိုမျိုးမစ္စတာ Nemtsov ဒီခါမှာမစ္စတာ Nemtsov အသက်ခံခဲ့ရတဲ့နဲ့ပတ်သက်လို့ပြင်သစ်သမ္မတ François Hollande ကဒေါသထွက်ရကြောင်းထုတ်ဖော်ခဲ့ပြီးတော့အခုတပ်ဖြတ်မှုဟာအမုန်းပွားတပ်ဖြတ်မှုဖြစ်တယ်လို့ပြောခဲ့ပါတယ်Mr. Nemtsov ဟာဒီမိုကရေစီဘက်တော်သားတစ်ယောက်ဖြစ်တယ်လို့လည်းပြင်သစ်သမ္မတကပြောဆိုခဲ့ပါတယ်။သမ္မတပူတင်ကိုအဓိကဝေဖန်သူတစ်ယောက်ဖြစ်တဲ့ Boris Nemtsov ဟာဒုတိယဝန်ကြီးချုပ်ဟောင်းတစ်ယောက်လည်းဖြစ်ပါတယ်။ Kremlin နန်းတော်ဘေးကမော်စကိုမြစ်ပေါ်ဖျက်ဆောက်ထားတဲ့တရားတစ်ခုမှာ Boris Nemtsov လမ်းလျှောက်နေစဉ်မှာကားတစ်စင်းပေါ်ကနေပြီးတော့တပ်နှက်နဲ့လေးချက်ပြစ်ခတ်တက်သွားတာဖြစ်တယ်လို့ရုရှားပြည်ထောင်စုဝန်ကြီးကပြောပါတယ်။တပ်ဖြတ်မှုပုံစံဟာခြေစားအငှားလူသက်သမားတို့ရဲ့လက်ချက်တွေလို့ပြသနေပြီးတော့ရန်စားတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတပူတင်ရဲ့ပြောခွင့်ရသူကလည်းဆိုပါတယ်တပ်ဖြတ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုကိုရုရှားအစိုးရကကြီးကြပ်သွားမယ်လို့လည်းသူကဆိုခဲ့ပါတယ်အခုတပ်ဖြတ်မှုဟာရက်စက်တဲ့တပ်ဖြတ်မှုဖြစ်ပြီးတော့အမေရိကန်သမ္မတဘဲရက်အိုဘားမားကအပြစ်တင်ခဲ့ပါတယ်ဗမ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးလုပ်ဖို့အတွက်ကိုလည်းရုရှားကိုတောင်းဆိုခဲ့ပါတယ်ရှင်
အခုလောက်ဆော်ပိုင်းကရရှိခဲ့တဲ့ပြစ်ခတ်ရစဲသဘောတူညီချက်ကိုရုရှားလိုလာတဲ့ယူကရိန်းခွဲတပ်ရေးသမားတွေကချိုးဖောက်နေတယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုနေစမှာပဲယူကရိန်းအရှေ့ပိုင်းမှာ၃ရက်အတွင်းပထမဆုံးအနေနဲ့တေဆုံးမှုရှိခဲ့တယ်လို့ယူကရိန်းကတောက်ကြနေမှာပြောပါရယ်ယူကရိန်းအရှေ့ပိုင်းကခွဲတပ်ရေးသမားတွေနဲ့တိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဝင်၃ဦးတေဆုံးပြီး900လောက်ဒဏ်ရာရသွားတယ်လို့ယူကရိန်းစစ်ဖက်ပြောခွင့်ရကပြောပါရယ်ဒါဟာပြစ်ရည်သဘောတူညီချက်ထိလွယ်ရှာလွယ်ဖြစ်နေတဲ့အခြေအနေကိုမီးပေါင်းထိုးပြနေတာလည်းဖြစ်ပါရယ်စစ်ဘိုလောင်နန်းဆန်ဝတ်တခုအတွင်းသမရပက်ထရိုပိုရိုရှန်ကိုကတကယ်လို့ဆက်ပြီးမငြိမ်မသက်ဖြစ်နေမယ်ဆိုရင်ယူကရိန်းအရှေ့ပိုင်းကရှေ့တန်းစစ်မျက်နှာမှာလက်နက်ကြီးတွေကိုပြန်ပြီးနေရာချထားဖို့အဆင်သင့်မယ်လို့ပြောပါရယ်ယူကရိန်းစစ်တပ်ဟာပြချိန်မှာပဲဖြစ်ဖြစ်ရန်သူကိုရင်ဆိုင်ဖို့အဆင်သင့်မယ်လို့ဆိုပြီးအပြည့်ရဲ့သဘောတူညီမှုအရလက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းနေစမှာသမရကအခုလိုပြောတာပါတောက်ကြနေကဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကန်နဲ့တယ်လီဖုန်းပြောစင်မှာလဲယူကရိန်းသမရပိုရိုရှန်ကိုကဥရောပသမဂ္ဂငြိမ်းချမ်းရေးမစ်ရှင်ရဲ့ထောက်ခံမှုရဖို့ကိုလည်းပြည့်ထည့်သွင်းပြောဆိုခဲ့ပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအမိမြေလုံခြုံရေးဌာနအတွက်သတင်းတပတ်စာအသုံးစရိတ်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးခဲ့တဲ့အတွက်အမိမြေလုံခြုံရေးဌာနရဲ့လုပ်ငန်းတွေအ ਨੇ ဆုံးတပတ်တော့ဆက်လက်လေးပတ်နေနိုင်မှာဖြစ်ပါတယ်အကြမ်းဖက်မှုတံပြန်ရေးအတွက်ဒီဌာနဟာအရေးပါတဲ့ဌာနတစ်ခုဖြစ်ပါတယ်ဒ တပတ်စာအသုံးစိတ်ဆက်ပေးရေးဥပဒေချမ်းကိုတောက်ကြနေတော့ကစိနေအထက်လွတ်တော်ကအတီးပြုတ်ပြီးမကြခင်မှာပဲအောက်လွတ်တော်မှာသုံးပုံနှစ်ပုံပဲအများစုနဲ့ထောက်ခံခဲ့ကြတာပါအဲဒီနောက်မှာတော့ဥပဒေအတီးဖြစ်အောင်လို့သမ္မတဘရက်အိုဘားမားကအင်ပြူတော်မှာလက်မှတ်ထိုးပေးခဲ့ပါတယ်အမိမြေလုံခြုံရေးဌာနအသုံးစိတ်နဲ့ပတ်သက်လို့နောက်ဆုံးသတ်မှတ်ရထပ်ကုန်သွားရင်ဘယ်လိုဆက်လုပ်မှာလဲဆိုတဲ့သဘောထားကွဲမှုတွေကိုလွတ်တော်ထဲမှာဆွေးနွေးဖို့အတွက်သတင်းတစ်ပတ်အချိန်ရသွားပါတယ်နဇက်လုံခြုံရေးအဆောင်တွေလေစိတ်တွေနဲ့ကံယူရန်ဆောင်တပ်ဖွဲ့ဝင်တွေပါဝင်တဲ့အမိမြေလုံခြုံရေးဌာနဝန်ထမ်းတွေအတွက်အသုံးစိတ်ပေးထားတဲ့ကာလကိုလွတ်တော်နှစ်ရက်ကသာအတိမပြုခဲ့ရင်တောက်ကြနေ냐ကကုံဆုံးသွားမှာဖြစ်ပါတယ်အဲ့ဒီလိုသားဆိုရင်တော့ဝန်ထမ်း 3,000 လောက်လစာမဲ့ခွင့်ယူကြရမှာဖြစ်ပြီးတော့ 2,400 လောက်ကလောက်ခလစာရကြမှာမဟုတ်ပါဘူးအမိမြေလုံခြုံရေးဌာနအတွက်တနစ်စာအသုံးစိတ်ဘတ်ဂျက်နဲ့ပတ်သက်လို့လွတ်တော်ရဲမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားမှာသဘောမတူနိုင်ကြဘဲဖြစ်နေတာပါAmerican ပြည်ထောင်စုတွေကိုတရားမဝင်ရောက်လာသူတွေကိုသမ္မတအိုဘားမားကသမ္မတလုပ်ပိုင်ခွင့်သုံးပြီးတော့နေရပ်ပြန်ပို့မှုကန့်သတ်ခဲ့တာကိုပြန်လည်ပြင်ဆင်ခြင်းနဲ့အတွက်လွှတ်တော်နှစ်ရက်လုံးကိုထိန်းချုပ်ထားတဲ့ Republican တွေကစ조사နေကြတဲ့အကျိုးဆက်တွေဖြစ်ပါရဲ့ရှင်
ဝါရှင်တန်ကဒုတိယကြိမ်ဆွေးနွေးပွဲအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့အမေရိကန်နဲ့ကျူဘာအရာရှိတွေကပြောပါရယ်ဆယ်စုနှစ်၅နှစ်ကြာဆက်ဆံမရှိကြပြီးတဲ့နောက်ဝါရှင်တန်နဲ့ဟာဗနာမှာတန်ယုံတွေပြန်လည်ဖွင့်လှစ်နိုင်ဖို့ပြည်နိုင်ခြေတွေကိုနှစ်ဖက်အရာရှိတွေတောက်ကြနေမှဆွေးနွေးခဲ့ပါရယ်ဆွေးနွေးပွဲမှာအကျိုးဖြစ်ထွန်းမှုတွေရှိခဲ့ပြီးပနားမမှာကျင်းပမဲ့အမေရိကခေါင်းဆောင်တွေတွေ့ဆုံကြမဲ့ထိပ်သီးညီလာခံကျင်းပမဲ့ဧပြီလောက်မှာဝါရှင်တန်နဲ့ဟာဗနာမှာတန်ယုံတွေဖွင့်နိုင်လိမ့်မယ်လို့ဆွေးနွေးပွဲကိုဦးဆောင်တက်ရောက်သူအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျက်ကော့ပ်ဆန်ကပြောပါရယ်အခုလိုတွေ့ဆုံဆွေးနွေးတာဟာကျူးဘားနိုင်ငံအပေါ်ချမှတ်ထားတဲ့ကုန်သွယ်ပိတ်ဆို့တားဆီးမှုကိုအဆုံးသတ်ဖို့သမ္မတဘရက်အိုဘားမားရဲ့စတင်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းလည်းဖြစ်ပါရယ်တန်ယုံတွေဖွင့်ဖို့ကိစ္စဟာအမေရိကန်နိုင်ငံသားကြီးဌာနကကျူးဘားကိုအကြမ်းဖက်သမားတွေကိုထောက်ခံတဲ့နိုင်ငံစည်းရင်းကနေပယ်ဖျက်ပေးမလားဆိုတာနဲ့ဆက်ဆက်နေတယ်လို့တောက်ကြနေဆွေးနွေးပွဲမတိုင်ခင်မှာကျူးဘားဘက်ကပြောပါရယ်ကျူးဘားအဖွဲ့ခေါင်းဆောင်ဟိုဆေဖီနာဖီဒယ်ကကျူဘာကိုဒီစင်းကနေပြဖြက်ပေးဖို့ပြောဆိုတာဟာတန်တမန်ဆက်ဆံရေးပြန်စတင်နိုင်ဖို့အတွက်ကြိုတင်သတ်မှတ်ချက်မျိုးတော့မဟုတ်ပါဘူးလို့ဆိုပါတယ်။ဒါပေမဲ့ကျူဘာကိုဒီအကြမ်းဖက်သမားထောက်ကမ်းသူနိုင်ငံတွေစင်းနေမှာဆက်ထားထားတယ်ဆိုရင်အမေရိကန်နဲ့ကျူဘာပုံမှန်တန်တမန်ဆက်ဆံရေးပြန်စနေပြီဆိုတာကိုပြောရခက်ပါတယ်လို့ Miss Fire ကပြောပါတယ်။လွန်ခဲ့တဲ့လကစလို့ကျူးဘားမှာအမေရိကန်နဲ့ကျူးဘားကောင်းဆောင်တွေအချင်းချင်းတွေ့ဆုံခဲ့ပါတယ်။1969ခုနှစ်မှာကျူးဘားနဲ့ကုန်သွယ်မှုဆက်ဆံရေးကိုအမေရိကန်ရဲ့ဘက်ကတားမြစ်ခဲ့ပြီးအမေရိကန်ထောက်ခံတဲ့ကျူးဘားအစိုးရကိုကွန်မြူနစ်ကောင်းဆောင်ဖီဒယ်ကက်စတိုကဖျောက်ချခဲ့ပြီးနောက်တစ်နှစ်မှာဟာဗနာမှာရှိတဲ့အမေရိကန်တန်ယုံကိုပိတ်ပစ်ခဲ့တာပါခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ဝါရီနိုင်ငံရဲ့သမားတယောက်လည်းဖြစ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအရေးပါတဲ့နေရာတွေကပါဝင်ခဲ့သူတယောက်လည်းဖြစ်တဲ့တခင်တင်မြတ်ဟာဒီကနေ့မနေ့ပိုင်းကလူကြီးယောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်အသက်62နှစ်ရှိပြီဖြစ်တဲ့ဒနုပြူဇာတိတခင်တင်မြတ်ဟာမြန်မာနိုင်ငံရဲ့ဇက်ခုံမှာအရေးပါတဲ့အဖွဲ့အစည်းတည်းရဲ့ထိပ်တန်းနေရာတွေမှာတာဝန်ယူခဲ့ဘူးပါတယ်။နေချက်ဆန့်ကျင်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုကာလဒုဗမာအစည်းအရုံးကနေတခင်ပွဲခံနိုင်ငံရေးဆောက်လုပ်ခဲ့ပြီးတော့ဗမာပြည်ကွန်မြူနတီပါတီအလန်နီကွန်မြူနတီပါတီမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတွေမှဗဟိုကော်မတီတာဝန်တွေကိုယူခဲ့ပါတယ်။1988ခုနှစ်လူမှုလှုပ်ရှားမှုကြီးအပြီးကာလမှာဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံကူညီခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အစိုးရဥဆောင်ပြုလုပ်တဲ့အမျိုးသားညီလာခံကိုထောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်သူတဦးဖြစ်လာခဲ့ပြန်ပါတယ်။ဒါကြောင့်လဲသူ့ရဲ့နိုင်ငံရေးအကြောင်းအသွေးအပြောင်းလဲအမျိုးမျိုးကြောင့်ဝေဖန်မှုတွေကိုခံခဲ့ရပါတယ်။တခင်တင်မြဟာဖက်စစ်တော်လန်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုတွေမှာတော့ကလည်းအရေးပါတဲ့အခန်းကဏ္ဍတွေကနေပြီးတော့ပါဝင်ခဲ့ပြီးလွတ်လပ်ရေးရပြီးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တွင်းအကျဉ်းချတာကိုလည်းခံခဲ့ရပါတယ်။1960ပြည့်လွန်နှစ်တွေမှာအဖမ်းခံခဲ့ရစဉ်အတွင်းမှာထောင်ထဲမှာစတင်ရေးသားခဲ့တဲ့ဘုံဘဝမှာဖြင့်ဝိထုဟာဆိုရင်နိုင်ငံရေးလောကမှာရောစပေလောကမှာပါထင်ရှားတဲ့နိုင်ငံရေးနောက်ခံဝိထုတအုပ်ဖြစ်ခဲ့ပါတယ်။1990မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆက်နွယ်ပြီးတော့သူထောင်ချခံခဲ့ရဘူးပါတယ်။တခင်တင်မြဇာပနာကိုတော့မလ2ရက်နေ့ကြာရင်ရေဝေးတုတ်တက်မှာပြုလုပ်မယ်လို့သိရပါတယ်ရှင်။
အမေရိကန်သမ္မတဘရိုက်အိုဘားမားကအီဘိုလာရောဂါကူးစက်ပြန့်ပွားမှုတားဆီးရေးလှုပ်ဆောင်နေတဲ့လိုက်ဘေးရီးယားကောင်းဆောင်တွေကိုချီးကျူးစကားပြောကြားခဲ့ပါတယ်။အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့လိုက်ဘေးရီးယားဟာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုအဆိုးရွားဆုံးရင်ဆိုင်ခဲ့ရပါတယ်
။ Our job is not yet done. And neighboring countries like Guinea and Sierra Leone are still somewhat behind the progress that's been made.
ကျွန်တော်တို့အလုပ်တွေမပြီးသေးပါဘူး။အင်းဒီဂျင်ဂီနီနဲ့ဆီယာရာလီယွန်းမှာတော့လိုက်ဘေးရီးယားမှာလောက်ဒီယောဂါကိုထိန်းချုပ်နိုင်စွမ်းမရှိပါဘူး။ဒါပေမဲ့ကျန်းမာရေးလုပ်သားတွေ၊လူမှုအတိုင်းဝိုင်းကောင်းဆောင်တွေ၊သမရဆာလီဖ်နဲ့သူအစိုးရအဖွဲ့ဝင်တွေဟာခွန်ဆိုင်အားစိတ်ကြိုးပမ်းခဲ့ကြလို့လိုက်ဘေးရီးယားမှာတော့ဒီထက်ဆိုးရွားသွားနိုင်တဲ့အခြေအနေကိုထိန်းချုပ်ထားနိုင်ခဲ့တယ်လို့သမရအိုဘားမားကပြောခဲ့တာပါ။တောက်ကြနေ့မှာအင်ဘီရောကတွေ့ဆုံမှုအတွင်းလိုက်ဘေးရီးယားသမရအဲလန်ဂျွန်ဆန်ဆာလီဖ်ကလည်းလိုက်ဘေးရီးယားကိုအမြဲကူညီနေတဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးအထူးတင်ကြောင်းပြောပါရယ်ဒေတာရင်းတခြားနိုင်ငံတွေမှာအီဘိုလာရောဂါဖြစ်ပွားနေသေးသည်၍လိုက်ဘေးရီးယားဟာအန်ဒီယန်နဲ့ရင်ဆိုင်နေရသေးပဲဆိုတာကိုလည်းသမရဆာလီဖ်ကပြောသွားပါရယ်ဂီနီလိုက်ဘေးရီးယားဆီယာရာလီယွန်းမှာအီဘိုလာရောဂါကူးစက်ခံရသူ 2,400 လောက်ရှိပြီးအဲ့ဒီထဲက9,600ကျော်လောက်ဟာသေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဘော်နိုပြည်နယ်ကဈေးတစ်ခုမှာကုန်တယ်အမြောက်များကိုဘိုကိုဟာရမ်စစ်သွေးကြော်တွေကတပ်ပစ်ခဲ့တယ်လို့လုံခြုံရေးရပ်ကွက်ကပြောပါရယ်ဘော်နိုပြည်နယ်ရဲ့မြို့တော်မိုက်ဒူဂရီကနေပြီးတော့မိုင်40လောက်အကွာမှာရှိတဲ့မင်နော့ဈေးမှာဖြစ်ခဲ့တဲ့တပ်ဖြတ်မှုဟာ9လအတွင်းမှာဒုတိယအကြိမ်မြောက်အကြီးအကျယ်တိုက်ခိုက်ခံရမှုဖြစ်ပါရယ်တပတ်မှတစ်ခါရောင်းတဲ့ဈေးကိုအနီးပတ်ဝန်းကျင်နဲ့ဝေးလံတဲ့ဒေသတွေကပါလာရောက်ပြီးတော့တားငါးသီးနှံတရိတ်ဆန်တွေကိုလဲလှယ်ရောက်ချပါရယ်ကုန်တင်ကားတွေမော်တော်ယာဉ်တွေနဲ့ရောက်လာတဲ့စစ်သွေးကြွားတွေဟာဈေးကိုတောင်ပေါင်းစုံကနေပြစ်ခတ်ခဲ့ကြတယ်လို့ထွက်ပြေးလွတ်မြောက်လာတဲ့ကုန်သည်တယောက်ကပြောပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA Internet ဆိုင်မျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်ဒီတော့ကိုကန့်အခြေအနေအရင်ကြည့်ရအောင်ပါတိုက်ပွဲတွေကြောင့်စစ်အုပ်ချုပ်ရေးကျဉ်သုံးနေတဲ့လောက်ကန်မျိုးအခြေအနေတည်ငြိမ်လာပြီးဒေသခံတွေနဲ့အလို့သမားတွေပြန်ဝင်လာနေပြီလို့မြမတက်မတော်ဘက်ကပြောဆိုလိုက်ပါတယ်ကိုကန့်ဒေသတလွှမ်းမှာလည်းစီအေးအခြေအနေတည်ငြိမ်နေပြီးကိုကန့်လက်နက်ကင်တပ်ဖွဲ့ဘက်ကလည်းအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးဖို့အသင့်ရှိတဲ့အကြောင်းပြောဆိုပါတယ်ကိုကန့်ဒေသတလွှမ်းကစီအေးတည်ငြိမ်မှုအခြေအနေနဲ့ရှမ်းပြည်မြောက်ပိုင်းတလွှမ်းကမြမအစိုးရတပ်နဲ့တိုင်းသာလက်နက်ကင်တို့ကြားထိတိုက်ထိတွေ့မှုအခြေအနေရရကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါလားခင်ဗျာ
ကောင်းပါပြီရှင်မြန်မာအစိုးရတပ်တင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ကြောင့်တိုက်ပွဲတွေကြောင့်မလို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်မျိုးကိုရေးပေါ်အခြေအနေကြီးညာပြီးအခုအခါမှာတော့စေအုပ်ချုပ်ရေးကျင့်သုံးနေတာပါအခုတော့လောက်ကိုင်ဒေသရဲ့အခြေအနေကစေအုပ်ချုပ်ရေးအောက်မှာတည်ငြိမ်စပြုလာနေပြီဖြစ်ပြီးဌာနေပြန်ဝင်လာသူတွေလည်းအတော်များများရှိနေပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူဆက်ဆံရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုပြောပါရယ်ကိုကန့်ဒေတာစစ်စင်ရေးအခြေအနေတွေအပေါ်မှာတော့အသေးစိတ်ပြောနိုင်မှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်အောင်ရဲဝင်းကပြောပါရယ်ဟုတ်က
ဲ့ကျွန်တော်တို့ဝါဒုထားရတယ်ဗျာကျွန်တော်ကလည်းကျွန်တော်ပြောဦးပါရယ်ကျွန်တော်တို့ပြီးကြတယ်ဟုတ်ဒီနေ့ကျွန်တော်တရေထုတ်ပြန်တာတော့မရှိပါဘူးခင်ဗျ။ဟိုကျွန်တော်ပုံမှန်တရေထုတ်ပြန်နေတဲ့အချိန်မှာကျွန်တော်ပြောနိုင်တာပါဖြစ်ပါဘူးခင်ဗျ
။စေအုပ်ချုပ်ရေးအောက်မှာငင်းချမ်းမှုအနေထားလေးသိကျင်လို့ပါရှင်။
ဟောအရင်အရင်နဲ့ဆိုင်တော့အများကြီးတိုးတက်ပါတယ်။ဒီတိုးတော့ကျွန်တော်တို့ခုနပြောသလိုပေါ့။ဟိုလော်ဘယ်မျိုးအနေထားလည်းအများကြီးတိုးတက်မှုရှိပါတယ်။ဟိုပြန်လာနေတဲ့လူတွေရောအဖြစ်သွားလို့သားတွေရောအများကြီးပြောင်းဝင်လာပါပဲ
။ကိုကန့်ဒေတာရင်းတိုက်ခိုက်မှုတွေစတင်ပြီးတော့၄ရက်ကြာဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144တားမြင့်မိတ်ကိုမြန်မာအစိုးရကထုတ်ခဲ့တာပါ။ဒါပေမဲ့အကြမ်းဖက်မှုတွေကပိုပြီးတော့ကျဲပြန့်လာတာကြောင့်အုပ်ချုပ်ရေးလုပ်ငန်းတွေမထိရောက်တော့ဘူးဆိုပြီးတော့ဖေဖော်ဝါရီလ18ရက်နေ့မှာဖွဲ့စည်းပုံအရကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကင်မြို့ကိုသမရဦးသိန်းစိန်လက်မှတ်နဲ့ရေးပေါ်အခြေအနေကြီးညာထားတာဖြစ်ပါတယ်။အရေးပေါ်အခြေအနေအရစေအုပ်ချုပ်ရေးကိုလည်းရက်ပေါင်း90သတ်မှတ်ထားတာမှာဒီကနေ့စနေနေ့အထိစေအုပ်ချုပ်ရေးကျင့်သုံးနေတာသတင်းနှစ်ပတ်ထဲကိုရောက်ရှိလာပြီဖြစ်ပါတယ်။လောက်ကင်မြို့အပါအဝင်ကိုကန့်ဒေတာတဝိုက်မှာတော့စီရေးအခြေအနေငြိမ်သက်နေတာနှစ်ရက်ရှိသွားပြီဖြစ်ပါတယ်။ကိုကန့်လက်နက်ကင်တပ် MNDAA ကတော့မြမတပ်မတော်ရဲ့ထိုးစစ်တွေရက်သွားတာနဲ့တိုက်ပွဲတွေငြိမ်းသွားတာဖြစ်တယ်လို့ပြောဆိုပြီးကိုကန့်လက်နက်ကင်တို့ဘက်ကအပြစ်ရရေးဆွေးနွေးဖို့အစင်းသင့်ရှိနေတဲ့အကြောင်းလဲ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါရစေ
။ကျွန်တော်အဓိကဒီတစ်ခေါက်အိမ်ပြန်လာခြင်းဖြစ်ပါတယ်ခင်ဗျ။အဲဒီတော့ဆွေးနွေးတာကတော့ကျွန်တော်အချိန်မရွေးပါပဲခင်ဗျ။ အဲ့တော့ဒီအဓိကတော့ဒီတက်မလို့ဖဲရပါသူတို့ကဆွေးနွေးချင်လားမဆွေးနွေးချင်လားဆိုတာသူတို့ပုံမူတည်ပါတယ်ကျွန်တော်ထင်တယ်သူတို့တော့အမြဲပြောနေပါတယ်သူတို့ဒီ UPWC နဲ့ကတော့အမြဲပြောတယ်တဲ့ဒီကိုကန့် MNDAA နော်ပြီးတော့ကျွန်တော်ပါတီပေါ့ကျွန်တော်ဒီအဖွဲ့အစည်းအနေနဲ့က NCCP မှာလည်းကိုယ်စားလှည့်လွတ်ထားတယ် UNFC မှာလည်းအဖွဲ့ဝင်ဖြစ်ပါတယ်ဆိုတာတော့အခောက်အခောက်ကစားပြောဘူးပါတယ်ဗျအဲဒီတနိုင်ငံလုံးနဲ့ဟိုပေါ့ဟိုကြေကြေဝန်းဝန်းပြောရမယ်ဆိုရင်နိုင်ငံတော်အဆင့်အထိရတော့ကျွန်တော် NCCP နဲ့ပဲဖြစ်ပါတယ်ပြီးတော့ကျွန်တော်ဒီ UNFC ရဲ့မူအတိုင်းပဲကျွန်တော်လက်ခံပါတယ်ဗျ
အခုမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ဖုံချရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA ဟာဆိုရင်1988ခုနှစ်နောက်ပိုင်းမြန်မာစစ်အစိုးရနဲ့ပထမဆုံးအပြစ်ခတ်ရက်စဲခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။2009ခုနှစ်မှာစစ်အစိုးရနဲ့မပြေမလည်ဖြစ်ပြီးအပြစ်ရရေးပြက်ပြဲခဲ့ရတာလည်းဖြစ်ပါတယ်။ကိုကန့်လက်နက်ကိုင်တပ်ဖက်ကတော့အရင်အပြစ်ခတ်ရက်စဲခဲ့တာကိုထောက်ထားပြီးပြန်လည်ဆွေးနွေးကြဖို့သမ္မတဦးသိန်းစိန်ထံကိုဖုံချရှင်ကအိတ်ဖွင့်ပေးစာတစ်စောင်လဲပေးပို့ခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခဲ့တာမရှိပါဘူးအခုလက်ရှိကိုကန့်ဒေသတိုက်ပွဲတွေရက်ပိုင်းငြိမ်သက်သွားပေမဲ့လည်းနှစ်ဖက်တပ်တို့ကြားမှာတင်းမာမှုလျော့သွားတဲ့အနေအထားတော့မဟုတ်သေးဘူးလို့လဲကိုကန့်လက်နက်ကိုင်တပ်ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ်ကိုကန့်ဒေသဘက်မှာစီးရဲတင်းမာနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစည်ဒေသဘက်မှာလည်းဒီလ25ရက်နေ့ကစလို့မိနစ်28ရက်နေ့အထိ3ရက်ကြာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကိုညာဝင်းအောင်ရေ
ကျေးဇူးပါမတင်ကြီး VOA ရဲ့စနေညနေခင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပါအာဆီယံစံနှုန်းသားနဲ့အညီမြန်မာအလို့သမားတွေရဲ့လောကသတ်မှတ်နိုင်ရေးမပြေလည်သေးတဲ့အခြေအနေမတင်ပြခင်အခုတော့တပိတ်စစ်ကြောင်းတွေအခြေအနေကြည့်ရအောင်ပါအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်နိုင်ရေးလွှတ်တော်ရဲ့အတည်ပြုချက်မရေရာသေးတဲ့အတွက်ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းတွေကဘက်ကသားများအဖွဲ့ချုပ်ဦးဆောင်တဲ့တပိတ်စစ်ကြောင်းဟာခီးရှည်ချီတက်မှုကိုမတ်လ၁ရက်မနက်ဖြန်မှာပြန်လည်စတင်တော့မယ်လို့ကြေညာလိုက်ပါတယ်တစ်ဖက်မှာလည်းပြည်ထရေးဌာနကဆန္ဒပြပွဲတွေဆက်မလုပ်ဖို့ဆက်လုပ်ပါကဒီဇဲဥပဒေနဲ့အရေးယူသွားမယ်လို့ဖေဖော်ဝါရီလ28ရက်နေ့မှာထပ်မံသတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကတင်ပြပါမယ
်ပဲခူးတိုင်းလက်ဗရန်မြို့မှာခိတ္တရန်နာထားတဲ့ပင်မတပိတ်စစ်ကြောင်းအနေနဲ့မတ်လ၁ရက်နေ့ကစပြီးခီးရှည်ချီတက်မှုကိုပြန်လည်စတင်တော့မှာဖြစ်ကြောင်းတပိတ်ခေါင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ဟုတ်ကဲ့ကနော်ဟိုကျွန်တော်တို့ဘောနဲ့ကျွန်တော်တို့အနေနဲ့အခုလောလောဆယ်မှာသစ်တော်ဘက်ကပြင်းပြင်းပွဲရလက်တွေရသိချက်ဆိုင်ပါတယ်ဟိုဂရီဆိုတွေမရခဲ့ဘူးလို့ဒီကားထဲမှာရန်နာထားတဲ့အချိန်ဒီမှာလဲကျွန်တော်တို့နဲ့ဆွေးနွေးမှုတစုံတရာဖြစ်ခဲ့ဘူးဥပဒေပြန်နဲ့အတိမပြုခဲ့တဲ့အတွက်ကျွန်တော်တို့မူလကြီးမှန်းထားတဲ့လမ်းကြောင်းအတိုင်းရန်ကုန်ကိုစစ်တပ်ဖို့အတွက်ကျွန်တော်တို့ဆုံးဖြတ်လိုက်တယ်ဟုတ်ကဲ့မနေ့ကပြန်နေမှာသတ်ခဲ့မှာဟုတ်
အစိုးရရဲ့ပြည်ထရေးဌာနကနေဖေဖော်ဝါရီလ28ရက်နေ့ထုတ်ပြန်ချက်ထဲမှာတော့လေးပွင့်ဆိုင်ဆွေးနွေးရေးကနေအတည်ပြုရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုဆန္ဒပြကျောင်းသားတွေရဲ့တောင်းဆိုချက်အရပြင်ဆင်နိုင်ရေးဥပဒေလုံထုံးလုံနည်းတွေနဲ့အညီလွှတ်တော်မှစတင်ကြားနာဆွေးနွေးဆောင်ရွက်နေပြီဖြစ်လို့ဆန္ဒပြကျောင်းသားတွေအနေနဲ့ဆန္ဒထုတ်ဖော်မှုတွေကိုရပ်ဆိုင်းထားဖို့လိုအပ်ကြောင်းဆန္ဒပြပါကတည်ဆဲဥပဒေရအရေးယူမယ်ဆိုတဲ့အကြောင်းထပ်မံပြီးတော့သတိပေးချက်ထုတ်ပြန်ခဲ့ပါတယ်ဒါဆိုရင်ကျောင်းသားတွေနဲ့အစိုးရကြားမှာထိတ်ထိတ်ရင်ဆိုင်မှုတွေဖြစ်ပွားနိုင်ပါသလားဆိုတာယူဆစရာတွေရှိလာပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အကဲခတ်နေသူဒေါက်တာရန်မျိုးသိန်းကတော့အခုလိုရှုမြင်ပါတယ
်ဟိုကျောင်းသားတွေကကျွန်တော်မြင်တာတော့ဒီရန်ကုန်ကိုဆက်ပြီးတော့မူလအစီအစဉ်တိုင်းပဲဆက်ပြီးချိန်ပြတ်မှာလို့ကျွန်တော်မြင်တယ်လေပြည်ထောင်ဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုဟောဟိုထိတ်ထိတ်ရင်ဆိုင်နေဆိုရင်ပေါ့လေတော့ပြည်နှင်းဌာနကိုက်ကြွယ်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်အမြင်ကတော့ပြည်သူလူထုကြားမှာမျက်နှာပြက်စရာနောက်နိုင်ငံကမျက်နှာစာမှာလည်းမျက်နှာပြက်စရာတွေအများကြီးဖြစ်လာနိုင်တယ်လို့ကျွန်တော်ကရှင်းတယ်အဲ့တော့အဓိကအဖြစ်တော့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တွဲဆုံဆွေးနွေးအဖြေရှာတဲ့နီလန်းကလွှဲရင်ကျန်တဲ့နီလန်းတွေအားလုံးဟာအတိုင်းပြည်နဲ့ပြည်သူလူထုအတွက်အကျိုးမရှိနိုင်ဘူးလို့ကျွန်တော်မြင်တယ်
တစ်ဆက်တည်းမှာပဲဒီရက်ပိုင်းတွေအတွင်းမှာမန္တလေးတိုင်းအတွင်းကမြို့နယ်တချို့မှာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုလိုလားကြောင်းဆန္ဒပြပွဲတွေကိုဇက်တိုက်လှုပ်လာခဲ့ပါတယ်။ဆန္ဒထုတ်ဖော်သူတချို့ဟာမျက်နှာတွေကိုဖုံးကွယ်ထားပြီးဆန္ဒပြကြတာကိုလည်းတွေ့ရပါတယ်။ဒီဆန္ဒပြမှုတွေရဲ့နောက်ွယ်မှာအာဏာရအစိုးရရဲ့ပါတီဖြစ်တဲ့ပြည်ခိုင်ပြောပါတီဝင်တွေလည်းပတ်သက်နေတယ်ဆိုပြီးဒေသခံတချို့ကဆိုပါတယ်။ဒီဆန္ဒပြမှုတွေဟာတံပြန်တပိတ်ဆိုပြီးကျောင်းသားတွေကဆွဆွဲခဲ့ကြတယ်လို့ဆန္ဒထုတ်ဖော်သူတွေဘက်ကတော့နိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုလိုလားကြောင်းဆန္ဒပြပွဲအဖြစ်ပုံဖော်ပြောဆိုကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ပ ပြည်ခိုင်ပြောပါတီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒေါက်တာရန်မျိုးသိန်းကတော့ဒီဆန္ဒပြပွဲတွေကိုအခုလိုသုံးသပ်ခဲ့ပါတယ်
။အဲနားပြောရင်တော့နိုင်ငံရေးရတာမလို့တောက်လို့ပြောလို့ရတယ်။နောက်တစ်ခုကနိုင်ငံရေးရသူကအောင်းလဲနီးနေပေါ့ဗျာ။လူကြီးလူတော်မဆန်တဲ့တုံ့ပြန်မှုကိုကျွန်တော်ကမြင်တယ်။အဲ့ဒီလိုအပြုတ်မှုအဲ့လိုတံပြန်လှုပ်ရှားမှုတွေဟာဒီကျောင်းသားတွေရဲ့လှုပ်ရှားမှုပေါ်မှာအဲကျန်တဲ့တင်ရရေးနဲ့ယုံကြည်မှုတိဆောက်ရေးအတွက်ကိုအများကြီးထိခိုက်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျဖေဖော်ဝါရီလ28ရက်နေ့ကတော့ပြမသပိတ်ကကျောင်းသားကောင်းဆောင်9ဦးတို့ဟာသူတို့တင်ပြထားတဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့ဘာကြောင့်ကြန့်ကြာနေတယ်လဲဆိုတာသိရှိဖို့အတွက်ပြည်သူ့လွှတ်တော်ကိုတွားရောက်လေ့လာခဲ့ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းဆွေးနွေးချက်တွေထဲမှာအမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိစ္စအခြေခံပညာကျောင်းသားတွေရဲ့စံမွေးပွဲတွေအတွင်းမှာအနှောက်အယှက်များမဖြစ်စေဖို့ကျောင်းသားများတပည့်ရနားထားခြင်းစံမွေးပွဲရက်တွေအတွင်းမှာတောင်တံပြန်ဆန္ဒဖော်ထုတ်နေတဲ့ကိစ္စတွေအစိုးရရဲ့မီဒီယာတွေကနေကျောင်းသားတွေကိုတိုက်ခိုက်ရေးသားမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုတင်ပြပေးဖို့အပါအဝင်လေးဘွဲ့ဆိုင်ဆွေးနွေးချက်တွေကိုလေးစားလိုက်နာဖို့တွေဆွေးနွေးခဲ့တယ်ဆိုပြီးကျောင်းသားတွေဘက်ကဆိုပါတယ်မန္တလေးတိုင်းရန်ကုန်တိုင်းအေရီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်စတဲ့နေရာတွေကကျောင်းသားတွေကလည်းတလကျော်ကာလအတွင်းမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေလုပ်ခဲ့ပြီးကျောင်းသားတပိတ်ကိုထောက်ခံပွဲတွေလည်းလုပ်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုတွေနဲ့အတူဒီအပိုင်းတွင်းမှာပဲအစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းဒီလှုပ်ရှားမှုတွေနဲ့အတူဒီအပိုင်းတွေအတွင်းမှာပဲအစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းနေရာအတော်များများမှာလှုပ်လာတာကိုတွေ့ရပါတယ်ရှင်။
ဒီရေသတင်းတော့မအေးမှာပါခင်ဗျာအခုတင်ဆက်ချင်တာကအာဆီယံနှုံးနှားနဲ့အညီအခြေခံလုတ်အားကလာစာတရားဝင်သတ်မှတ်နိုင်ရေးဆွေးနွေးညှိနှိုင်းမှုတွေမပြည့်လည်သေးလို့ရန်ကုန်အလုသမားစုပေါင်းတပိတ်စခန်းဖွင့်ပြီးဆက်လက်တောင်းဆိုနေကြတော့မယ်လို့အလုသမားတပိတ်ခေါင်းဆောင်တွေကပြောပါတယ်အလုသမားဝန်ကြီးဌာနရန်ကုန်တိုင်းအစိုးရအဖွဲ့နဲ့အလုသမားကိုယ်စားလှယ်တွေကြားအခြေခံလုတ်အားကလာစာသတ်မှတ်နိုင်ရေးကိုညှိနှိုင်းနေပြီးအမြန်ဆုံးတတ်မှတ်နိုင်အောင်အလုသမားကိုယ်စားလှယ်တွေကတောင်းဆိုနေပါတယ်လို့အလုသမားသမဂ္ဂခေါင်းဆောင်တွေကပြောလိုက်ပါတယ်မတ်ဆူမွန်ကအသေးစိတ်ကိုပြောပြပါမယ
်မြမအလုသမားတွေအတွက်အာဆီယံဆန်နှုံးနဲ့အညီအခြေခံလူဝါကလာစာတိုးမြင့်ပေးရေးအခြေခံလူဝါကလာစာတရားဝင်သတ်မှတ်ပြထမ်းပေးရေးစက်ရုံ၃ရုံကအလုသမားတွေစုပေါင်းပြီးတော့ရန်ကုန်တိုင်းရွှေပြည်သားဆက်မှုဆောင်ထဲမှာသူ့ပေါင်းတပိတ်စခန်းဖွင့်တောင်းဆိုနေတာဖြစ်ပါတယ်ငြင်းငြင်းစွာဆန္ဒပြနေတဲ့အလုသမားတွေကိုအလုသမားဝန်ကြီးဌာနဘက်ကလာရောက်ညှိနှိုင်းဆွေးနွေးတာတွေရှိသလိုအလုသမားခွင့်ရတောင်းဆိုနေတဲ့အလုသမားတွေကိုလည်းအကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပါတယ်။အလုသမားခေါင်းဆောင်တချို့ကိုလည်းဖမ်းဆီးရုံးတင်မှုတွေရှိနေတာပါ။အခုချိန်ထိရွှေပြည်သားစစ်မှုဆောင်တွေကစူပေါင်းတပိတ်စခန်းမှာဖမ်းဆီးကအလုသမားခေါင်းဆောင်တွေပြန်လွှတ်ပေးရင်းနဲ့အခြေခံလိုအားကလာစာတရားဝင်သတ်မှတ်ရေးအလုသမားတွေဆက်လက်တပိတ်မှောက်ဆန္ဒပြနေစေဖြစ်ပါတယ်။ဒါကြောင့်အလုရှိအလုသမားကြားနှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေနဲ့အပြေရှားပါယုံကြည်မှုတည်ဆောက်ပါလို့အလုသမားခွင့်ရလှူရှားတောင်းဆိုပေးနေတဲ့အလုသမားသမဂအဖွဲ့ဝင်မတ်ဇာဇာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။အခုကဘယ်လိုကောင်တေးတော့ပေးနေပြီအမိုင်အဲ့ဒီ၃000တိကောင်မရောက်သေးဘူး။သူတို့လိုချင်တာသူတို့နဲ့ကိုလင်းမြင်တာကညှိနှိုင်းဆွေးနွေးတော့လိုချင်တာ။အခုကအဲ့လိုမရှိသေးဘူးဖြစ်နေတဲ့အတွက်ဖြစ်နေရတာ။အခုကလေးတွေတောင်းနေလားကမများပါဘူးပေါ့နော်။သူတို့တောင်းတာလည်းအများကြီးမဟုတ်ပါဘူး။ဒီကလေးတွေရဲ့တောင်းဆိုချက်ကတကယ်တမ်းညှိနှိုင်းပေးမှဆိုလို့ရှိရင်အပြင်ပြင်နိုင်တဲ့လာစာလေးပါ။အဲ့တော့ကျွန်မအနေနဲ့ပြောချင်တာတော့ဒီကလေးတွေရဲ့တောင်းခံမှုလေးကိုညှိညာပြီးတော့စဉ်းစားသေးသေးချင်ပါတယ်။ဒီမှာပြောချင်တာကတော့ဗောနော်ဒီအာနာပိုင်နေနဲ့ဒီကွန်မြူနီကေးရှင်းနေရရင်ဗောနော်သဘောထားကြည့်ကြည့်နေတာခလေးတွေပုံနော်လေမူလေးနဲ့ဗောနော်ကြည့်ပြီးတော့နှိမ့်နှိုင်းပေးမယ်ဆိုလို့ရှင်ဒီဟာလေးကအဆင်ပြေမှာပါခလေးတွေတောင်းလာလာစားအများကြီးမဟုတ်ပါဘူးရှင်တို့ဘက်ကလည်းသဘောထားကြည့်ကြည့်နေတာနှိမ့်နှိုင်းပေးမယ်ဆိုရင်အားလုံးကအေးစိတ်သွားမှာပါတို့ကလည်းတို့လိုချင်တဲ့ဒီဟာလာတာလေးရပြီဆိုတို့ဘက်ကလည်းအေးအေးမြဲမြောက်မှုပြီးတော့ပါပြီ
လက်ရှိမြန်မာနိုင်ငံတွင်းအခြေခံလူအားကလာစားတတ်မှတ်နိုင်ရေးပြည်နယ်တိုင်းတွေမှာစစ်တမ်းကောက်ယူနေပြီးတော့အစိုးရနဲ့အလုသမားကိုယ်စားလှယ်တွေကြားဆောင်ရွက်နေမှုတွေကတော့ရန်ကုန်တိုင်းမှာတော့မကြခင်အခြေခံအလုသမားလာကလာစားတရားဝင်တတ်မှတ်နိုင်တော့မှာဖြစ်တယ်လို့မြန်မာနိုင်ငံအလုသမားသမဂ္ဂအဖွဲ့ချုပ်ကဦးအောင်လင်းကပြောပါတယ်
ဆယ်နှစ်အစည်းအဝေးမှာတော့ဒီ MSCCI ပေါ့နော်ဒီနိုင်ငံကုန်နေပြီအတင်းကဒီကိုယ်စားလှယ်လက်ပါပါတယ်ဒီ mandate တစ်ခုကပ်ဖို့နှောင့်နှေးတယ်ပေါ့နော်ဟိုလောက်ကမှပြည်နိုင်တဲ့ဆယ်ဝင်ရှိတယ်ပါညာပေါ့နော်အဲ့တော့ဒီ7ရက်နေ့မှာတော့ဒီလိုင်းတရားဒီဆက်မှုဆောင်ဥက္ကဋ္ဌကြီးဒီဦးမြတ်တရားကတော့စုပ်ပြည့်ချက်တရားထွက်လာပါကျွန်တော်တို့ကတိုက်ချောက်တိုက်သွန်းပြီးတယ်ဒီလိုမျိုးတင်ကြနေမယ်ဆိုရင်ခုလက်ရှိဖြစ်နေတဲ့လူသမားတပိတ်တရားတံပေါ်ပေါ်ပြီးမြင့်လာမယ်ဒီအချိန်ဒီအများဆုံးတိမ့်နိုင်မှုအတွက်ကိုအဲဒီ MSCCI ကိုယ်စားလှယ်ရှင်နေနဲ့အဲဆိုဘူးချက်ပြကိုထုတ်ပေးဖို့ကျွန်တော်တို့လော်ဘီလုပ်တယ်ပေါ့နော်အဲ7ရက်နေ့မှာတော့လန်ဒာဥက္ကဋ္ဌကြီးဒါဆက်မှုဆောင်ဥက္ကဋ္ဌဦးမြတ်သိန်းအောင်ကဆိုဘူးချက်နိုင်လာလေးတည့်တင်လာပါတယ်တင်လာလို့ဆိုတော့ဒီနေ့၄တောင်ပေါ့နော်လောက်ချက်၈နိုင်ရည်အတွင်းမှာပြရမယ်ပါစားပေါ့နော် ဒါကို6လက်တမှန်ကောင်းမလားသူဒီမို့9လက်တမှန်ကောင်းမလားဆိုရင်ကျန်ပြီးချက်တရားထွက်လာတယ်အဲ့ဒီပုံမှာမူတည်ပြီးတော့လုံမျိုးဆက်မလုံနိုင်တဲ့အလုပ်ကိုဘလော့ပိတ်ပုံပြဲဆိုတာမျိုးသူတို့ဝန်ကြီးဌာနကဆိုတင်သွင်းတာလည်းပဲကျွန်တော်တို့တွေ့ခဲ့ရတယ်။ဒါကျွန်တော်တို့ဘွဲချုပ်ကဆိုတင်သွင်းတာနဲ့ဥပဒေဆိုတင်သွင်းတာနဲ့ကြားထဲမှာတော်တော်နှိစက်လာပြီ။၄000နဲ့9000ပေါ့နော်ဒီကြားထဲမှာဝဟမှုက1000ပဲရှိတော့တယ်။ဒါကိုဆက်ပြီးညှိနှိုင်းသွားကြဖို့သူကြံပေးတယ်ဆိုတဲ့အခြေအနေနဲ့တော့အဲ့ဒီကစီဝေးပြီးဆုံးခဲ့တယ်။ဒါပေမဲ့ကျွန်တော်တို့အစဉ်တစိုက်ကျွန်တော်တို့တိုက်တွန်းထားတယ်။ဒီတိုင်းငါလုံးတိုင်းတာနဲ့မဟုတ်ရင်တော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာအများဆုံးအနည်းဆုံးခချင်းဝေဖို့အထံပေးဖို့အတွက်ပေါ့နော်ကျွန်တော်တို့တောင်းဆိုထားတယ်အဲ့ဒီနေ့ကဒါကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလူသမဝင်ကြီးဦးစောကြီးမောင်လည်းပါပါတယ်ခင်ဗျာဟုတ်ကဲ့
အခုဆိုရင်တော့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်ရွှေပြည်သားဆက်မှုဆောင်မှာ Eland Myanmar Folklore Costed ဆက်ယုံကအလုသမားတွေစုပေါင်းပြီးတော့အခြေခံလောကလာစာရရှိရေးအလုသမားသပိတ်စခန်းဖွင့်ပြီးတောင်းဆိုမှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်အလုမစင်းမဲနဲ့သပိတ်မောက်နေစေအလုသမားတွေရှိသလိုအလုပြန်စင်းနေကြတဲ့အလုသမားတွေလည်းရှိလာနေပါတယ်အလုသမားဝန်ကြီးဌာနဘက်ကအလုသမားကိုယ်စားလှယ်တွေနဲ့လာရောက်ညှိနှိုင်းမှုတွေလုပ်ပင်မဲ့လို့အလုသမားတွေရဲ့တောင်းဆိုချက်အပေါ်မှာထိရောက်တဲ့တာဝန်ခံဖြည့်ရှင်းမှုမရှိတဲ့အပြင်ခိုင်မာတဲ့ဥပဒေပြဋ္ဌာန်းချက်တွေကိုမပေးနိုင်တဲ့အတွက်အလုသမားအခွင့်အရေးဆုံးရှုံးမှုတွေဖြစ်ပြီးအလုရှင်အလုသမားပြေလည်မှုမရပဲတင်းမာမှုတွေဖြစ်လာနေတာလို့လေအလုသမားစုပေါင်းတပိတ်ကော်မတီကပြောဆိုလိုက်ပါတယ်ရှင
်တို့ရှိမြတ်ပြမြန်မာနိုင်ငံရဲ့လုခလာစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်ထဲမှာရှိနေတယ်ဆိုပြီးတော့မကြခင်ကထုတ်ပြန်တဲ့အစင်ကစားတစ်စောင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဆိုရင်ဒီလုခလစာတိုးမြင့်ရေးအတွက်လူသမားဆန္ဒပြမှုတွေရှိနေတယ်လို့ပဲလွှတ်တော်အတွင်းမှာဆိုရင်လည်းအခြေခံလူကားကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါတယ်။ဒါကြောင့်မလို့အခုသတင်းပတ်စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလူကားကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့လည်းတော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရတဲ့မိမြန်လို့ရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822999ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်သရရှင်တွေကိုကြိုဆိုပါရစေ
။မကြခင်ညာ9နာရီခွဲမှာဆွေးနွေးကြမယ်။စနေညတိုက်ရိုက်လေလိုင်းစီစစ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပါမယ်။
ရုရှားနိုင်ငံမော်စကိုမြို့ရဲမှာအတိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့ဖ်တောက်ချာနေကအသက်ခံခဲ့ရတဲ့ပုံမှာယူကရိန်းသမ္မတပက်ထရိုပေါရိုရှန်ကိုကအပြစ်တင်လိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ဆန့်ကျင်ကြဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မှာဘော်ရစ်နမ်ဆော့ဖ်အသက်ခံခဲ့ရတာပါ။မစ္စတာနမ်ဆော့ဖ်ဟာယူကရိန်းနဲ့ရုရှားကြားကပေါင်းကူတကရာဖြစ်တယ်လို့သမ္မတပေါ်ရိုရှန်ကိုကပြောကြားခဲ့ပါတယ်။ဒီနေ့ကနေ့မှကျင်းပဖို့စီစဉ်ထားတဲ့သမ္မတပူတင်ကိုဆန့်ကျင်ချီတက်ဆန္ဒပြပွဲမှာမော်စကိုမြို့သူမြို့သားတွေပါဝင်ကြဖို့အတွက်မစ္စတာနမ်ဆော့ဖ်ကရုရှားကရေဒီယိုဌာနတစ်ခုအပေါ်တိုက်တွန်းပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ပိုင်းအကြမှာပဲမော်စကိုမြို့လယ်မှာတနက်နေ့အပြစ်ဒဏ်ခံခဲ့ရတာပါ American ပြည်ထောင်စုအမိမြေလုံခြုံရေးဌာနအတွက်သတင်းတပတ်စာအသုံးစရိတ်ကို Congress လွှတ်တော်ကအတည်ပြုပေးခဲ့တဲ့အတွက်အမိမြေလုံခြုံရေးဌာနရဲ့လုပ်ငန်းတွေအ ਨੇ ဆုံးတော့တပတ်ဆက်ပြီးတော့လက်ပတ်နေနိုင်မှာဖြစ်ပါတယ်အကြံဖတ်မှုတံပြန်ရေးအတွက်ဒီဌာနဟာအရေးပါတဲ့ဌာနတစ်ခုဖြစ်ပါတယ်။မိမြေလုံခြုံရေးဌာနအသုံးစရိတ်နဲ့ပတ်သက်လို့နောက်ဆုံးသတ်မှတ်ရထပ်ကုံသွားရင်ဘလို့ဆက်လုပ်မှာလဲဆိုတဲ့သဘောထားကွဲမှုတွေကိုလွှတ်တော်ရဲမှဆွေးနွေးဖို့အတွက်သတင်းတပတ်ထပ်ပြီးတော့အချိန်ကြာသွားပါတယ်။ဝါရီနိုင်ငံရေးသမားတယောက်လည်းဖြစ်မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုမှာအရေးကြီးတဲ့နေရာတွေကနေပါဝင်ခဲ့သူတယောက်လည်းဖြစ်တဲ့သခင်တင်မြဟာဒီကနေ့မနေ့ပိုင်းကလူကြီးယောဂါနဲ့ကွဲလွန်သွားပါတယ်။ကွဲလွန်ချိန်မှာအသက်62နှစ်ရှိပြီဖြစ်တဲ့ဒနုဗျူဇာတိသခင်တင်မြဟာမြန်မာနိုင်ငံရေးဇက်ခုံမှာအရေးပါတဲ့အဖွဲ့အစည်းကြီးရဲ့ထိပ်တန်းနေရာတွေမှာတာဝန်ယူခဲ့ဘူးပါတယ်။သခင်တင်မြဟာဒီဖက်စစ်တော်လှန်ရေးနဲ့လွတ်လပ်ရေးလှုပ်ရှားမှုတွေမှာတော့လည်းအရေးပါတဲ့အခန်းတွေကနေပြီးတော့ပါဝင်ခဲ့ပြီးလွတ်လပ်ရေးရပြီးတော့ဒီနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တွင်းအကျဉ်းချတာလည်းခံခဲ့ရပါတယ်။သူရဲ့ဇာပနာကိုမလ2ရက်နေ့ကြာရင်ရေဝေးသုတ်တမှာပြုလုပ်မယ်လို့သိရပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရည်မှုကမတ်စုမွန်ဖြစ်ပြီးအတန်တွင်းအင်ဂျင်နီယာကတော့ Justin Twigs ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းတူမီတာ16 19 25တို့ကနေတင်ဆက်ခဲ့တာပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့ပြန်ဆုံရအောင်လားဗျာ။
This program has come to you from the Voice of America, Washington.